ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သတ်ထားတာတွေအဆုံးသတ်ရင်မန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်သုံးဖမ်းဆီးခံလိုက်ရတဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ကမ်းပါဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်၃ဖြစ်တဲ့ကိုဆိုးလာနိုင်ကိုကျော်တီးရရဲကျော်နဲ့ကိုရဲရောင်တို့ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာကြုံတွေ့နေရတဲ့အကျက်သေးတွေအဆုံးသက်ရေးတောင်းဆိုဆန္ဒပြခဲ့တဲ့အတွက်ဖမ်းဆီးခံရတာပါအဖမ်းမခံရခင်မန္တလေးဈေးကျူနိုင်စီရှိမှဒီကနေ့တောက်ကြနေအစောပိုင်းမှာဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့ဆန္ဒပြသူတူဖြစ်တဲ့ကိုဆိုးလာနိုင်ကအခုလိုရှင်းပြပါတယ်
ကန္ဒီနယ်နဲ့ချင်းပြည်နယ်တိုင်းရင်းသားဒေသတွေမှာဖက်ရှင်စစ်တပ်ရဲ့လူမဆန်တဲ့လုပ်ရက်တွေကိုတီတူလူလူသိအောင်ချပြတာဖြစ်တယ်။ဆိုတော့ကျောင်းသားတွေကိုတမကဂျဲဝါတွေကိုမတရားဖမ်းဆီးထောင်ချတဲ့အဘကမရတဲ့ပုံမှန်တွေနဲ့တရားစွဲတယ်။ဆိုတော့ကကျွန်တော်တို့တမကဂျဲဝါတွေကိုဖမ်းဆီးထောင်ချရုံနဲ့ဒီတွဲတော်ကန်တွေကရပ်သွားမှာမဟုတ်ဘူး။လုံရှားမှုတွေဟာဆက်လက်ရှိနေအောင်မယ်လို့ကျွန်တော်တို့ကပြသနေဖြစ်တယ်။တခါကြည့်သူလူလူနဲ့အသားနဲ့ရက်တီနဲ့ဆိုတော့လေကျွန်တော်တို့ကပြသနေဖြစ်တယ်။
ရခိုင်ပြည်နယ်ကပဋိပက္ခတွေအဆုံးသတ်ရေးတောင်းဆိုလှုပ်ရှားကြတဲ့လူငယ်တွေဖမ်းဆီးအရေးယူမှုတွေကြုံနေရချိန်မှာပဲအခုလိုနောက်ထပ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြတာပါ။ဆန္ဒပြလှုပ်ရှားမှုမှာပါဝင်ခဲ့သူနောက်တူးဖြစ်တဲ့ကိုကျော်တီဟရဲကျော်ကတော့ဖမ်းဆီးအရေးယူမှုတွေရှိပေမဲ့ဆက်လက်လှုပ်ရှားသမှဖြစ်ကြောင်းပြောပါတယ်။
ဆက်သက်ကြီးလုံသားမှုပြီးတော့ကောင်းစစ်ပွဲစုံချက်တန်းရေးလုံရှားမှုတွေမှာဘဂဒါချောင်းသားတွေကအရင်အဲ့လမ်းကြောင်းတွေတွေ့မဲ့တော့မှမဟုတ်ပါဘူးကျွန်တော်တို့ကိုပြည်နယ်ကြီးကျွန်တော်တို့ဘလောက်ပဲပြည်နယ်ပြည်နယ်ကျွန်တော်တို့ဘလောက်ပဲဗရိယာပုံမှန်နဲ့ဖမ်းဆီးတာဖမ်းဆီးတာကျွန်တော်တို့ရဲ့ဘဂဒါချောင်းသားတွေခါကျွန်တော်တို့ဒီဟိုဆက်သက်ကြီးလုံရှားမှုပို့ပြီးတော့ဖမ်းဆီးတဲ့လူတန်နဲ့ကျွန်တော်လောက်ရက်ချိန်ကိုကျွန်တော်ဆက်ွက်တော့မှဖြစ်တယ်လုံရှားမှုတွေလည်းဆက်တိုက်လုပ်တော့မှဖြစ်တယ်
ဖမ်းဆီးခံသူ၃ဦးဟာဒီလအစောပိုင်းကလည်းအလားတူမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့အတွက်ငင်းငင်းသာစုဝေးကွင်းနဲ့စီတန်းလက်လေကွင်းဆိုင်ရာဥပဒေပုံမှန်19နဲ့ဖမ်းဝမ်းထုတ်ခံထားသူတွေဖြစ်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုနဲ့ပတ်သက်လို့လည်းမန္တလေးတိုင်းချင်းတာဇံမြို့နယ်အမှတ်6စကန်မှုကအခုလိုပြောပါတယ်။
ကျွန်တော်ငယ်စီ19မှာသူတင်ဆက်ပြီးဖြစ်နေပါလေ။ဆက်ပြောကြတော့ရေတရားချားစတဲ့နေမှာလည်း9ငါးကကြီးဖောက်လို့ဆွနာပါเนาะ။ကျွန်တော်ဘုသူတော်တရားတပင်းစုကတော့ရေတရားကိုတော့ပေါ်ပါလေ။
ချင်းသာတဲ့မြို့နယ်မှာစက်တင်ဘာ10ရက်နေ့ကဆန္ဒပြလှုပ်ရှားခဲ့တဲ့ကိုမျိုးချစ်စိုးကတော့ဒီဘက်တဲမှာပဲငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလချမှတ်ခဲ့တာပါ။ရခိုင်ပြည်နယ်စိုးအဖွဲ့ရုံရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ចောင်းသားတမကအဖွဲ့ဝင်3ဦးကိုလည်းငိမ့်စုစီပုံမှန်19နဲ့ဒီဘက်တဲမှာပဲတရားစွဲဆိုထားပါတယ်ခင်ဗျာ။ကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။